မြန်မာနိုင်ငံဟာရောမသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတာမဟုတ်တယ်လို့နိုင်ငံတကာရာဇဝတ်မှုခုံရုံး ICC အဖွဲ့ဝင်နိုင်ငံတစ်ခုမဟုတ်တာကြောင့် ICC အနေနဲ့ဥပဒေကြောင်းအရဝင်ရောက်ပြီးတစုံတရာတရားစီရင်ပိုင်ခွင့်မရှိတယ်လို့မြန်မာနိုင်ငံအနေနဲ့မေးမြန်းစုံစမ်းမှုတွေကိုတုံ့ပြန်ဖြေကြားဖို့တာဝန်မရှိဘူးလို့အစိုးရကအတည်အလင်းပြောထားပါတယ်ICC ရဲ့နောက်ဆုံးဆုံးဖြတ်ချက်နဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးကမြန်မာအစိုးရရဲ့သဘောထားဟာအရင်ထုတ်ပြန်ထားတဲ့ထုတ်ပြန်ချက်တွေအတိုင်းသာဖြစ်ကြောင်းနဲ့အမျိုးသားယဉ်ကြားစီရေးအတွက်အစိုးရနဲ့တက်မတော်တို့ပူးပေါင်းဆောင်ရွက်ရမှာဖြစ်ကြောင်းပြောပါတယ
် ICC နဲ့ပတ်သက်လို့တကယ်လားဆက်သုံးပါတော့အဲ့မှာတစ်ချိန်ထုတ်ထားတယ်2018ဩဂုတ်လ9ရက်နေ့အဲ့မှာတစ်ချိန်ထုတ်ထား ICC နဲ့ပတ်သက်အဲ့ဒါအစိုးရရဲ့သဘောထားတွေပါပါအဲ့ဒါလေးပြန်လေ့လာကြည့်ပါနောက်ဆက်ကကျွန်တော်တို့ဟိုဒီအဓိကအလေးထားပြီးပြောချင်တာပါတော့အပြင်ကူပြောင်းရေးဆိုတာဟိုအတိုင်းငံပုဂ္ဂိုလ်လည်းပြောထားတယ်အမှုသားညီညွတ်ရေးကိုအခြေခံပြီးတော့အဲ့ဒါနဲ့သုံးပါရမယ်ကျွန်တော်တို့မငြင်းချစ်လို့မရအောင်နှက်ချစ်မငြင်းချစ်လို့မရအောင
်မနေ့က ICC ကထုတ်ပြန်လိုက်တဲ့ဆုံးဖြတ်ချက်တွေထဲမှာမြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကအဖွဲ့ဝင်နိုင်ငံဖြစ်တဲ့အပြင်နေဆက်ကိုဖြတ်ကျော်ပြီးရိုဟင်ဂျာတွေကိုနှင်ထုတ်ခဲ့တာကြောင့်လုံလောက်တဲ့စီရင်ပိုင်ခွင့်ရှိတယ်လို့ဆိုလာပါတယ်ဒီလိုဆုံးဖြတ်ချက်မျိုးဟာ ICC ရဲ့ဆုံးဖြတ်ချက်တွေကအသက်ဆန်းတစ်ခုဖြစ်တယ်လို့ပြောကြပါတယ်။ဒီလိုအခြေအနေမျိုးမှာမြန်မာအစိုးရအနေနဲ့အရင်လို ICC ရဲ့ဆွဆွဲချက်တွေအပေါ်တုံ့ပြန်ဖြေကြားဖို့မရှိဘူးဆိုတဲ့သဘောထားကိုဆက်လက်ကင်ဆွဲထားတာမျိုးမဟုတ်ဘဲလိုအပ်တဲ့ခုခံခြေပအမှုတွေကိုလှုပ်ဆောင်ဖို့လိုအပ်နေပြီလို့ဥပဒေပညာရှင်တွေနဲ့နိုင်ငံရေးလေးလာသူတွေကထောက်ပြကြပါတယ်။နိုင်ငံတကာကဆွဆွဲချက်တွေနဲ့ပတ်သက်ပြီးငြင်းဆန်နေတာထက်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးဖြည့်ရှင်းဖို့တင့်တယ်လို့တရားလွှတ်တော်ရှေ့နေဦးသိန်းတန်းဦးကပြောပါတယ်
။နိုင်ငံတကာအဖွဲ့အစည်းတွေကုလသမဂ္ဂလိုအဖွဲ့မျိုးတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့အခြေအနေတွေကိုရှင်းရှင်းလင်းလင်းကျွန်တော်တို့အသိပေးတဲ့နယ်ဆက်စုံစမ်းစစ်ဆေးတာလေ။ဘာကြောက်စရာရှိလဲကိုကမကျွလွန်မှုမို့လား။ကိုကလူမျိုးတွေနဲ့ဘာသူမှလည်းမတတ်ဖြတ်ဘူး။ဘယ်သူမှလည်းမီးမရှုပ်ခဲ့ဘူးဆိုရင်ဘာကြောက်စရာရှိလဲ။စုံစမ်းစစ်ဆေးပေးလိုက်ပါ။အဲ့လိုပူးပေါင်းဆောင်ရွက်မှသာလေကျွန်တော်တို့တမျိုးသားအလုံးကြာနေတဲ့ဂုံသိက္ခာပြန်တက်လာကျွန်တော်အဲ့လိုထင်တ
ယ်ပြီးခဲ့တဲ့ဩဂတ်စ်လဂုံပိုင်းကကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ FFM ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တက်မတော်ထိပ်ပိုင်းခေါင်းဆောင်6ဦးကိုရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီး ICC မှာတင်ပြီးစစ်ဆေးတဲ့နယ်လို့တိုက်တွန်းခဲ့ပြီးတဲ့နောက် ICC ကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးသိန်းထွန်းဦးကတော့ဒီလိုအခြေအနေမျိုးမှာ NRI အစိုးရအနေနဲ့တစုံတရာပြောဖို့လိုအပ်လာပြီလို့ဆိုပါတယ်
။သူကဒီတိုင်းငြိမ်းနေလို့ကိုမရတဲ့အခြေအနေပါဗျ။ဟိုဘက်ကနေပြီးတော့အေးအေးယူလို့ရပါတယ်ဆိုတော့အခြေအနေပြောလာတဲ့အမိထားမှလည်းပဲပြောရမယ့်နေရာတွေမှာတတိရှိရှိနဲ့ပြက်ပြက်သားသားတက်မလို့ဘက်ကနေပြီးတော့ရပ်တည်ပြီးတော့ပြောသင့်တယ်လို့ကျွန်တော်တို့ကဒီလိုပဲမြင်ပါတယ်ဗျ။သူရဲ့လှုပ်ဆောင်မှုတွေအာနေကိုနေမယ်။တော့တစ်ဖက်က ICC အတွက်ကိုအေးအေးယူမှုတွေပို့ပြီးတော့ခြိမ်းခြောက်စိတ်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မလိုလားတဲ့ကိစ္စမျိုးတွေပေါ်ပေါက်လာမှာကိုကျွန်တော်တို့အလွန်စိုးရိမ်ပါတယ်
။ရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာကတက်မတော်အပေါ်ပြစ်မှတ်ထားဆောင်ရွက်လာမှုအပေါ်အစိုးရကဘယ်လိုရက်တည်မလဲ။ဒီမှာလွတ်လပ်စွာစုံစမ်းစစ်ဆေးခွင့်နဲ့အချုပ်အခြာအာဏာဆိုတဲ့စဉ်းစားချက်တွေကိုပါရောပြွန်စဉ်းစားလာရပါတယ်။အစိုးရအနေနဲ့တက်မတော်နဲ့ယဉ်ကြားစစ်ရေးကိုဦးတည်ပြီးနိုင်ငံတကာဝေဖန်မှုတွေကိုလစ်လျူရှုဆောင်ရွက်မယ်ဆိုရင်ဘယ်လိုဖိအားပေးမှုတွေဆက်လက်ရင်ဆိုင်လာရနိုင်ပါသလဲ။တရားလွှတ်တော်ရှေ့နေဦးအောင်သိန်းမိထီလာကအခုလိုသုံးသပ်ပါတယ
်။တက်ဆိုင်ရာအစိုးရဖြစ်စီတက်ဆိုင်ရာပို့ပူရာဖြစ်စီပူပေါင်းဆောင်ရွက်မှုရှိရမရှိရပါအပေါ်မှာမူမူတည်ပဲနဲ့သူ့ procedure အတိုင်းသူကဆောင်ရွက်သွားမှာပဲဖြစ်တယ်ပေါ့လေ။စစ်ဆေးသွားမယ်ကြားနာမယ်အမိန်ဆုံးကြမယ်ပေါ့လေ။အတရားမျှတမှုရှိမရှိဆိုတဲ့အပိုင်းအကျတော့ဒုတိယကဏ္ဍပေါ့ ICC ကနေဆုံးဖြတ်ချက်ပေါ်မှာမလိုက်နာဘူးဒုံမွေရုပ်စာကိုစက်ညင်နေဆိုရင်ရုရှားဖြစ်စီတရုတ်ဖြစ်စီဘလောက်တန်းတားတီအောင်ကာဝယ်ပေးနိုင်မလို့ဆိုတဲ့ပေါ်မှာလည်းမူတည်ရဲ့ဒီနိုင်ငံတကာနိုင်ငံကခေါင်းဆောင်တချို့ကိုအဲ့လိုအရေးယူတဲ့အခါမှာအခြားနိုင်ငံတစ်ခုကနေအကာအဝယ်ပေးပြီးတော့လွတ်ကင်းသွားတာတော့မတည်ဘူးသေးဘူ
းဒီအခြေအနေတွေကိုထိန်းချုပ်ဖို့အစိုးရကနိုင်ငံတကာဝေဖန်မှုတွေကိုရှော့ချနိုင်ရေးနဲ့ရခိုင်အရေးနဲ့ပတ်သက်ပြီး ICC တင်သွင်းမခံရရေးတွေအတွက်ဖိလစ်ပိုင်နိုင်ငံကဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းတပ်အမတ်ကြီးဦးဆောင်နဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းလိုက်တာလို့လည်းဥပဒေပညာရှင်တွေကထောက်ပြကြပါတယ်အစိုးရနဲ့တက်မတော်ကြားကွဲလွဲချက်တွေကိုဘေးဖဲ့ထားပြီးအမှန်တရားကိုရှာဖွေဖို့အတွက်လိုအပ်တယ်လို့နိုင်ငံရေးလေးလာသုံးသက်သူဦးတန်းစိုးနိုင်ကပြောပါတ
ယ်။ပုံဝင်လင်းလင်းပြောလို့ရှိရင်ဒီအစိုးရနဲ့တက်မတော်ကြားတဲ့မှာလည်းမတူကွဲပြားတဲ့အမြင်လေးတွေရှိနေပါတယ်။ဒါပေမဲ့ဒေါ်ဆန်းစုကြည်အနေနဲ့မြို့သားပြန်တဲ့တင်းမြတ်ရေးစိတ်ဓာတ်နဲ့ကိစ္စတွေတော်တော်များများကို တို့လည်းကောင်းခံပြီးတော့ဒီနေ့ရပ်တည်နေတာဖြစ်ပါတယ်ဒီချိန်ကတော့အချုပ်ချာအာဏာကာကွယ်မှုအတွက်ဆိုလို့ရှိရင်မြို့သားပြန်လည်တင်မြတ်ရေးစိတ်ဓာတ်နဲ့တမတော်နဲ့အစိုးရကြားထဲမှာရှိတဲ့ကွဲလွဲချက်တွေကိုပုံမှန်လေးလေးဆွေးနွေးညှိနှိုင်းပြီးလှုပ်ဆောင်ရဖို့တော့လိုမယ်လို့ထင်ပါတယ်ခင်အဲ့ဒီဖြစ်ဖြစ်တကယ်ရှိနိုင်ပါတယ်ဒါပေမဲ့လူမျိုးတုံးတက်ဖြတ်တာတို့လူမျိုးသားစင်ရေးစုတဲ့ခေါင်းစည်းတွေထိတော့ကျွန်တော်မရောက်နိုင်ဘူးလို့ယုံနေပြန်ကျွန်တော်တို့ဘက်ကစိတ်ပြီးတော့ဆက်ဆက်ဖြစ်မကန်ဖြစ်နေတဲ့ခါကျတော့ဒီနေ့ချင်းချင်းရောက်လာတာလို့ကျွန်တော်ပြောချင်တယ
်အခုစက်တင်ဘာလလယ်ပိုင်းမှာအကျင်းပမဲ့ကုလသမဂ္ဂအထွေထွေညီလာခံမှာနိုင်ငံတကာကဆွဆွဲချက်တွေနဲ့ပတ်သက်ပြီးမြမအစိုးရအနေနဲ့ထိရောက်တဲ့ဖြေရှင်းမှုတွေကိုလှုပ်ဆောင်မှုအတွက်လုံလောက်တဲ့တပ်တေအထောက်အထားတွေစုဆောင်းထားဖို့လိုအပ်တယ်လို့အကြံပြုကြပါတယ်။ပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုဖြစ်စဉ်ဖြစ်ခဲ့ပြီးနောက်နိုင်ငံတကာအဖွဲ့အစည်းတွေနဲ့နိုင်ငံတကာမီဒီယာတွေကိုဝင်ရောက်ခွင့်ကတ်တက်ခဲ့တာဟာမှားယွင်းတဲ့လှုပ်ဆောင်ချက်ဖြစ်ခဲ့ပြီးဒီနေ့ဒီအချိန်မှာအစိုးရအနေနဲ့ဖြည့်ရှင်းမှုခတ်တဲ့ဆွဆွဲချက်တွေကိုရင်ဆိုင်လာရတာလို့လဲတုံးသက်လေးလာသူတွေကပြောကြပါတယ်ရှင်